Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာလ14ရက်တနင်္လာနေ့မနက်ဖြန် VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုက်တိုမီတာ3240.49ပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကွန်ယူကအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းလေးကိုကိုစံမူဝေနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗေးမြို့မှာလူမျိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲတွင်ကားနဲ့ဝင်တိုက်တဲ့ဖြစ်ရာဟာအကြမ်းဖက်ဝါဒလေးပဲဖွင့်ဆိုခြင်းနဲ့ညီတယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူတူကပြောပါလေ။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဟောင်းဦးအောင်ရွှေအသက်69နှစ်အရွယ်မှာတနင်္ဂနွေနေ့ကကွယ်လွန်သွားပါပြီ။ရှမ်းပြည်နယ်နှက်ခမ်းဒေသဘက်မှာဖြစ်တဲ့တိုက်ပွဲတွင်အချက်သားတွေထိခိုက်ဒဏ်ရာရပါတယ်။ဒီတဲ့နေပါဝင်တခြားနိုင်ငံတကာထိတန်းတဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
အခုမနက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့နိုင်ငံရေးတက်တန်းအစပိုင်းကစလို့ပါတီကိုဦးဆောင်ခဲ့တဲ့မြို့ချစ်ရောဘဟောင်းဦးအောင်ရွှေကွယ်လွန်ခဲ့တဲ့အကြောင်းနဲ့စရပါမယ်ရှင
်ဆွေးနွေးပေါင်းလို့အမျိုးပေါ်ပင်နေတော့လက်မမချိုးပါဘူးသူပေါ်ပင်နေပြီးဒီမှာချိုးရတယ်ဆိုတော့စကားလေးကဆက်မဆက်ဦးချစ်ကြီးရဲ့မှာဆွေးနွေးချိုးပါတယ
်အဲ့ဒီနောက်မှာတော့မြန်မာပြည်ကရင်သုံးသက်ချက်နဲ့မြန်မာပြည်ကပြည်စာကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့တနင်္လာနေ့မနေ့ကမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဦးစံမိုးဝီတို့ကကြေညာပါမယ်ရှင
်ဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗေးမြို့မှာဖြစ်တဲ့လူမျိုးရေးဝါဒီတွေရဲ့စုဝေးပွဲမှာအကြမ်းဖက်ရုံးဝန်ဆောင်ခတ်ဖြစ်တဲ့အခြေအနေဟာအကြမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကန့်ကျင်တယ်လို့သမ္မတဒေါ်နယ်ထရန့်ပြည်နိုင်ငံတော်လူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကပြောပါတယ်တံပြန်ဆန္ဒပြတဲ့လူအုပ်ထဲကိုကားနဲ့မောင်းဝင်တိုက်တာဟာအမောင်ရီးယားနဲ့တူတန်းအဆွဲတွေကတွန်းအားပေးတဲ့ရာဇဝကြောင်းလုပ်ရဖြစ်တယ်လို့ HR McMaster က EBC ရုပ်သံသတင်းဌာနနဲ့တနင်္ဂနွေနေ့ပြည်စုံမိမြန်ကမ်းမှာပြောတာပါစနေကကားနဲ့ဝင်တိုက်တဲ့ဖြစ်ရကြောင်းအသက်32နှစ်အရွယ် Heather Hia ဆိုတဲ့အမျိုးသမီးတူဦးသေဆုံးခဲ့ရပါတယ်အခြားလူ19ယောက်ဒဏ်ရာရသွားတယ်လို့ရုံးဝန်ဆက်ခတ်အခြေအနေကိုကောင်းဝင်ကနေစောင့်ကြည့်လေ့လာနေတဲ့ Virginia ပြည်နယ်ရဲတပ်ဖွဲ့ဝင်2ဦးကလည်းရရင်ပြကြတာကြောင့်သေဆုံးသွားပါတယ်စနေကလုပ်တဲ့ United the Right စူဝေးဆန္ဒပြပွဲမှာအကြမ်းဖက်ရုံးဝန်ဆောင်ခတ်ဖြစ်ခဲ့တဲ့ပေါ်ဗာဂျီးနီးယားပြည်နယ်တရားရေးဌာနကလူမှုအခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုလုပ်နေပါတယ်
။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗေးမြို့မှာလူတွေတိုက်ဆုံရတဲ့အထိဖြစ်ခဲ့တဲ့လူမျိုးရေးဝါဒီတွေရဲ့ဆန္ဒပြမှုကိုပြစ်တင်ပြောဆိုဖို့ပြက်ကွက်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရန့်ကအမေရိကန်နိုင်ငံတော်နိုင်ငံရေးအတန်းဝန်းရဲ့ဝေဖန်တိုက်ခိုက်တာကိုခံနေရပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မြန်ဆန်ဆန်မှတ်ချက်ပေးပြောဆိုလို့ရှိတဲ့ဒေါ်နယ်ထရန့်ကအခုလိုပဲပေါင်းစုံကနေလှုပ်ဆောင်နေကြတဲ့အကြမ်းဖက်မှုတွေတည်ယူတဲ့အမှုအကျင့်တွေအားလုံးကိုအပြင်းထန်ဆုံးနည်းလမ်းနဲ့ပြစ်တင်ရှုံချပါတယ်လို့သာပြောဆိုခဲ့ပါတယ်။ဒီလိုလမ်းတွေပေါ်ကအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူတဦးတေဆုံးပြီးတော့19ယောက်ဒဏ်ရာရရှိခဲ့တယ်လို့ရဟယင်တစည်းပြကြခဲ့တဲ့အတွက်ပြည်내ရဲတပ်ဖွဲ့ဝင်2ဦးတေဆုံးသွားပါတယ်။တမနာထန်းက Twitter လူမှုကွန်ရက်ပေါ်ကနေတေဆုံးသူ3ဦးအတွက်ဝန်ထမ်းကြောင့်ပြောဆိုလိုက်တယ်လို့ဒဏ်ရာရရှိသူတွေအတွက်လည်းစုမုံကောင်တောင်းလိုက်တဲ့အကြောင်းရေးသားဖော်ပြထားပါတယ်။ဒါပေမဲ့တမရထရန့်ကစနေနေ့ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲကိုစီစဉ်တဲ့အစွန်းရောက်အဖွဲ့တွေကိုပြစ်တင်ဝေဖန်မှုမလုပ်ခဲ့ပါဘူး။အဲ့ဒီလူတွေအများစုဟာသူ့ကိုနိုင်ငံရေးအရထောက်ခံသူတွေဖြစ်ကြပြီးလူနည်းစုတွေဖြစ်ကြတဲ့ဂျူးတွေအမျိုးသမီးတွေအပေါ်တယောက်ခဲ့ရတဲ့ပိုစတာတွေတွေးကြော်တာတွေကိုပျော်ပျော်တင်းတင်းပြုလုပ်ခဲ့ကြပါလေ
။မြောက်ကိုရီးယားနဲ့ဒင်းမာမှုပိုတိုးလာနိုင်တဲ့အန်ဒရက်ရှိနေတဲ့နှင်းစင်လုံးတွေကြောင့်အမေရိကန်တောင်ကိုရီးယားပူးတွက်စီရေးလေ့ကျင့်မှုလုပ်ဖို့ရှိနေကြပါပဲ။အမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးဟာကိုရီးယားကျွန်းဆွယ်မှာရောက်နေပါတယ်။ဒီသတင်းပတ်တွင်အဲ့ဒီဒေသတွင်းကိုသွားတဲ့သူ့ရဲ့ခီးစဉ်ဟာအာမေတွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်တို့ကိုထပ်လောင်းအာမခံချက်ပေးဖို့ဖြစ်တယ်လို့အတွေ့အကြုံလွဲမှားတာတွေကိုတားဆီးဖို့တရုတ်နဲ့စစ်ဖက်ချင်းဆက်ဆံရေးတည်ဆောက်ဖို့ရည်ရွယ်တယ်လို့ပူးတွဲစီဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့ဒ်ကပြောပါတယ်။ဒီတော့တင်မှာပဲမြောက်ကိုရီးယားနဲ့စီးရီးယားချက်ချင်းထိတဲ့ဖြစ်မှာမဟုတ်ပေမဲ့စစ်ဖြစ်နိုင်ခြေကတော့တိုးလာတယ်လို့အမေရိကန်နိုင်ငံတော်လူမျိုးရေးတာဝန်ရှိသူတွေကပြောပါတယ်
။ဗင်နီဇွဲလားနိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်အနေရဖြစ်လာနိုင်ရည်အလွန်များတဲ့အကြောင်း CIA ထောက်လှမ်းရေးအဖွဲ့ရဲ့ညွှန်ကြားရေးမှူး Mike Pompeo ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗင်နီဇွဲလားနိုင်ငံကို CIA ဂျာဝင်ဆောင်ရွက်နိုင်ခြေရှိတဲ့အကြောင်းပြောဆိုနေချိန်မှာပဲ Mr. Pompeo က Fox News Sunday ရုပ်သံအစီအစဉ်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဗင်နီဇွဲလားပြည်သူတွေအတွက်မျှော်လင့်ချက်ပေးဖို့နဲ့ဒီမိုကရေစီပြန်လည်ရှင်သန်ရေးအတွက်အခြေအနေကောင်းတစ်ခုကိုဖန်တီးပေးဖို့သူ့အနေနဲ့ကြိုးစားနေတယ်လို့သမ္မတထရန့်ကပြောပါတယ်။ရှင်းရှင်းလင်းလင်းထောက်လန်းသိရှိရတာကတော့မာဒူရိုရဲ့အစိုးရဟာလက်ဖြောင့်တပ်သားတွေကိုအဆောက်အဦအမြင့်နေပေါ်မှာဆက်လက်ထားရှိသလိုကြောက်မက်ဖွယ်ကောင်းတဲ့ဖိနှိပ်မှုတွေပြုလုပ်နေတဲ့အကြောင်းအမေရိကန်ရဲ့မူဝါဒကတော့ကျွန်တို့ရဲ့လက်တွဲပေါ်လက်တင်အမေရိကနိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဒီမိုကရေစီပြန်လည်ရရှိရေးအတွက်ကြိုးပမ်းပေးဖို့ဖြစ်တယ်လို့ပွန်ပဲယိုကပြောပါတယ်ဗင်နီဇွဲလားနိုင်ငံအနေနဲ့အခြေအနေတွေနောက်ထပ် ထပ်ပြီးတော့ဖျော်ဖျက်ဖြစ်လာမယ်ဆိုရင်အမေရိကန်အတွက်အန္တရာယ်ရှိလာနိုင်တယ်လို့လည်းပွန်ပေယိုကပြောပါတယ်ခင်ဗျာ
ယူအေဘီကတည်းကမနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္လာနေ့မနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အီရန်နိုင်ငံရဲ့ပယ်ထိန်းတုံးကြီးအစီအစဉ်အတွက်ဗန်နောင်ွေပို့သုံးရေးပြဋ္ဌာန်းတဲ့ဥပဒေကြမ်းတစ်ရပ်ကိုတနင်္လာနေ့ကအီရန်လွှတ်တော်မှအတည်ပြုလိုက်ပါတယ်။အီရန်ဆိုရပေါ်အမေရိကန်ကတန်ခတ်အရေးယူမှုအသစ်တွေချလိုက်တာကြောင့်အခြေအနေတင်းမာနေချိန်မှာပဲဥပဒေမူကြမ်းကိုတခါနဲ့တောက်ခံမှုနဲ့အတည်ပြုလိုက်တာပါ။ဒါဟာမိမိတို့ရဲ့ပထမဆုံးလုဆောင်ချက်ဖြစ်တယ်ဆိုတာအမေရိကန်တွေသိတဲ့နယ်လို့အီရန်လွှတ်တော်ဥက္ကဋ္ဌအယ်လီလာရီဂျာနီကပြောပါတယ်။လွှတ်တော်မှ249ယောက်မှ240ကထောက်ခံမှပြီးခဲ့တဲ့မဲချက်လက်ကိုလာရီဂျာနီကကျင်းနာကျင်းနာပြီးအကြံဖက်ဝါဒီတွေနဲ့ဒေတာတွေမှာအမေရိကန်ရဲ့တာဝန်မဲ့လုဆောင်ချက်တွေကိုရင်ဆိုင်ဖို့ဒီဥပဒေကယူရတယ်လို့ဆိုပါတယ်။တန်ခတ်ရေးယူမှုအသစ်တွေဟာအမေရိကန်အပါအဝင်ကမ္ဘာ့အရာကြီးနိုင်ငံတွေနဲ့ UN အကြားချုပ်ဆိုထားတဲ့နျူကလ িয়ার ရေးသဘောတူစာချုပ်ကအချက်တွေကိုချိုးဖောက်တာမရှိဘူးလို့ချိုးဖောက်တယ်လို့ UN ဆိုရကအစောပိုင်းမှာပြောထားဘူးပါတယ်
။လက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဟောင်းဦးအောင်စေဟာဩဂုတ်လ13ရက်နေ့ည9:36မိနစ်မှာကွယ်လွန်သွားခဲ့ပါတယ်။မြန်မာတပ်မတော်မှာ1945ခုနှစ်ကစတင်တာဝန်ထမ်းဆောင်ခဲ့သူဦးအောင်ရွှေရကွယ်လွန်ချိန်မှာအသက်69နှစ်ရှိပါပြီ။တပ်မတော်မှာရာထူးအဆင့်ဆင့်တာဝန်ယူခဲ့ပြီးတိုင်းမှုဗိုလ်မှူးချုပ်ဆင့်နဲ့အငြင်းစားယူခဲ့သူဖြစ်ပါတယ်။1988ခုနှစ်နိုင်ငံ내တဝန်ဒီမိုကရေစီအရေးတော်ပုံကြီးပေါ်ပေါက်ခဲ့ပြီးတဲ့နောက်ဦးအောင်ရွှေဟာတခြားတပ်မတော်တပ်မှုဟောင်းကြီးတွေနဲ့အတူမျိုးချစ်ရဲဘော်ဟောင်းများအဖွဲ့ချုပ်အချို့ကိုတီထောင်ရမှာပါဝင်ခဲ့ပြီးတော့နိုင်ငံရေးလောကအတွင်းကိုဝင်ရောက်လာခဲ့ပါတယ်။အဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့မြူလာဒီမိုကရေစီအဖွဲ့ချုပ်စတင်တီထောင်ချိန်မှာကာကွယ်ရေးဦးစီးချိုဟောင်းသူရဦးတင်ဦးဆောင်တဲ့အဖွဲ့ရဲ့အဖွဲ့ဝင်ဖြစ်တဲ့ပါတီရဲ့ထိတ်တန်းအလို့မှုဆောင်အဖွဲ့ဝင်တဦးဖြစ်လာပါတယ်။2008ခုနှစ်ဖွဲ့စည်းပုံအရ NLD ပါတီကိုပန်လယ်ဖွဲ့စည်းတဲ့အခါမှာတော့ဦးအောင်ရွှေကနိုင်ငံရေးအနေနဲ့အားယူသွားပါတယ်။ကွယ်လွန်ချိန်မှာတားတုပ်ဦးနဲ့တမီတုပ်ဦးကျန်ရစ်ခဲ့ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းနမ်ခန်းဒေသမှာ TNLA တအန်းပလောင်အဖွဲ့နဲ့တပ်မတော်ကြားတနင်္ဂနွေနေ့ကတိုက်ပွဲဖြစ်ပြီးရွာသား၄ဦးထိခိုက်ဒဏ်ရာရသွားပါတယ်။စစ်တပ်နဲ့လူမျိုးစုတန်းနဲ့ကင်အဖွဲ့တွေကြားရှမ်းပြည်နယ်ကချင်ပြည်နယ်စတဲ့ဒေသတွေမှာမကြာခဏတိုက်ပွဲတွေဖြစ်တာကနေအရက်သားတွေထိခိုက်ဒေဆုံးဒဏ်ရာရတဲ့ဖြစ်စဉ်တွေလည်းအခုဖြစ်ရလဲထပ်ပါလာတာပါတနင်္ဂနွေနေ့အစောပိုင်းကနေတိုက်ပွဲဆက်ဖြစ်ပြီးမနေ့7နာရီလောက်မှာတိုက်ပွဲပြီးသွားပြီမဲ့လေတပ်မတော်ကနမ်ခမ်းမြို့မှာရှိတဲ့စခန်းကုန်းကနေကောင်းဝမ်းကြီးရွာအနီးတစ်ဝိုက်ကိုလက်နက်ကြီးနဲ့ဆက်ပစ်တာကြောင့်ရွာသား၄ယောက်ထိသွားတာလို့ TNL အဖွဲ့ပြည်ချားရေးတာဝန်ရှိသူဘူမှုတားအေကျော်က VOA ကိုပြောပါတယ်ဒါနဲ့ပတ်သက်ပြီး VOA ကတရားအတည်မပြုနိုင်ဘူးလို့တမတော်ဘက်ကလည်းတရားသတင်းထုတ်ပြန်တာမရှိသေးပါဘူး။စနေနေ့မှာတမတော်ကစင်ရအလုံးရင်းနဲ့တက်လာတာကြောင့်ရင်ဆိုင်တိုက်ပွဲဖြစ်ပြီးတိုက်ပွဲကပြင်းထန်တယ်လို့လည်းဘူမှုတားအေကျော်ကပြောပါတယ်။တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့အသေးစိတ်မသိရသေးပါဘူး။ဒဏ်ရာသူ၄ဦးကိုနမ်ကမ်စစ်ရုံမှာကုသပေးနေပြီးတယောက်ကနည်းနည်းဆိုရင်ရတယ်လို့ဒဏ်ရာသူတွေကိုတွားကြည့်ခဲ့တဲ့နမ်ကမ်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဝေမောင်ကလည်း VOA ကိုပြောပါတယ်။
တမရော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်တွေကိုအများဆုံးရပ်တန့်ပေးဖို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ခေါင်းဆောင်တဦးကတိုက်တွန်းလိုက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတမရော်တို့ကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့အတွက်ဆက်လုပ်နေတဲ့ညီညာရေးဆွေးနွေးပွဲတွေပြည်လည်နိုင်ဖို့အတွက်အခုလိုတိုက်တွန်းတဲ့အကြောင်း VOA နဲ့ဆက်သွယ်မေးမြန်းကြတဲ့ခုမှာ UNFC ရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောဆိုပါတယ်။UNFC အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ် NCA လမ်းကြောင်းအတိုင်းတွားနိုင်အောင်အစိုးရအနေနဲ့အတက်နိုင်ဆုံးညှိနှိုင်းနေတယ်လို့လည်းနိုင်ဟာတာကပြောပါတယ်။ထိုးစစ်လှုပ်ရှားမှုတွေကိုရပ်တန့်ပေးဖို့အတွက်အစိုးရဘက်ကပြောတင်တယ်လို့သူကဆိုပေမဲ့အစိုးရကတပ်မတော်ကိုပြောပန်ခွင့်မရှိဘဲအာဏာမရှိတယ်လို့ဖြစ်နေတယ်လို့လည်းနိုင်ဟာတာကသူ့ရဲ့အကြက်ခတ်ချက်ကိုပြောပြပါတယ်။အစိုးရကဘာမှမပြောတာကြောင့်လူတို့ကလည်းမကျေနပ်ဘူးလို့ဆိုပါတယ်။နိုင်ငံသားတို့ရဲ့ UNFC အဖွဲ့နဲ့ပြည်တော်စုညီညာရေးကော်မရှင်တို့ပြီးခဲ့တဲ့ရက်ပိုင်းကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးပြီးတော့အချက်လေးချက်ကိုသဘောတူခဲ့ကြမှာတနိုင်ငံလုံးအပြစ်ခတ်ရစရေးကိုအစိုးရအနေနဲ့တက်မတော်ကစပြီးတော့ကြီးညာဖို့ဆိုတဲ့အချက်လဲပါဝင်ပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့နှစ်ဖက်ခေါင်းဆောင်တွေအတည်ပြုပြီးလို့ရှိရင်ညီညာရေးဖြစ်စဉ်အတွင်း UNFC အများဆုံးပါဝင်လာနိုင်မယ်ဆိုတဲ့ခေါင်းစဉ်နဲ့အစိုးရဘက်သတင်းစာတွေမှာရေးသားဖော်ပြထားပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. ဟုတ်က လ14ရက်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိင်းနဲ့ဦးဆောင်မဝီတို့ကြီးညာပေးတာပါရှင်။အခုသတင်းဆောင်ပါအစီအစဉ်မှာတော့ NLD ပါတီဥက္ကဋ္ဌဟောင်းရဲ့နိုင်ရေးသတင်းနဲ့စပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဟောင်းဦးအောင်ရွှေဟာဩဂုတ်လ13ရက်နေ့ည9:36 မိနစ်မှာကွယ်လွန်ခဲ့ပါတယ်။အသက်တရာပြည့်လူနီးပြီဖြစ်တဲ့ဦးအောင်ရွှေဟာပါတီအနေနဲ့အခက်ခဲဆုံးအကြက်တဲဆုံးကာလကိုဖြတ်တန်းရခြင်းဒေါအောင်ဆန်းစုကြည်ဥတည်ဦးတို့အပါအဝင်ပါတီခေါင်းဆောင်ပိုင်းတွေဖန်ဆီးခံရခြင်းမှာပါတီကိုဥစားမှုပေးခဲ့သူဖြစ်ပါတယ်။ဦးအောင်ရွှေရဲ့ကွယ်လွန်မှုနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းတဲ့အခါမှာဒေါက်တာမေဝင်းမြင့်ကအခုလိုစပြောပါတယ်ရှင
်။9:36မိနစ်မှာဆုံးသွားပါပြီ။
သမနာကြီးလာချီတာဒီကနေ့ပါလားရှင်ဆရာမ
။အဒီနေ့ပါပဲရှင်ဒီနေ့ဒီကလေးညနေ2:25လောက်ရှိပါတော့နော်ဒီစမှာလာပါလေ
။သူနဲ့ပတ်သက်ပြီးတော့အခုပါတီဘက်ကရောဒေါင်းဆန်းစုကြည်ဘက်ကရောဘာညာဆောင်ရွက်နေတာရှိပါသလဲရှင
်။ဟုတ်တယ်ဦးစွန်းရှင်ကျတော့ဘယ်လိုမှဘိုးရရန်ချုပ်နေပြီ။ဒီလိုသက်ဆိုင်ရာတို့ဒီပုံပြီးသွားပြီဦးမြင့်ပါလို့ဆိုတော့သူစီစဉ်တော့အဲ့လိုဒီဘက်ပါတီဘက်ကပဲစီစဉ်မှာဖြစ်ပါတယ်နော်။ဟိုဝင်းချုပ်ဦးချုပ်မင်းလေးနဲ့ဦးဆောင်မှုတော့ပါတီနဲ့ဒီဆောင်ရွက်စာလုပ်ပြီးတော့ဖြစ်ပါတယ်။တော့အသေးစိတ်တော့အတူတူသိရပြပါဦးနော်။ဒီလိုအောင်လို့ပြပါမယ်
။ဆရာမဟိုအမှတ်တရတစ်ခုခုပြောလို့ရပါလားရှင
်။အဲဒီလိုလေဟိုကောင်းဖြစ်နေရတယ်ပေါ့နော်။အဲဒီတော့ဟိုအကဲနဲ့တောက်ဆောက်ပြရတာပေါ့နော်။ပြေးပြီးလုပ်ခဲ့ရတယ်ဆိုတော့အကဲကဟိုကုရကုဆွေခြင်းနဲ့ညောင်းနေတဲ့အမှတ်တရဟိုသူ့ရယ်ပေါ့နော်။ဟိုရောပြေးပြီးဖြစ်တဲ့ခါကျတော့အဆောပဲပြရတယ်။အချင်းကအဆောကောင်းတော့ဒေါအောင်ဆက်စီပြန်လေးမှပြေးပြီးကြရတယ်။အခါကျန်ဆက်ဆက်ကျန်နေတဲ့သူကျန်နေတဲ့ကာလကိုအဲဒီဦးအောင်ရှိရဒီပြောတာဟိုအခက်ချင်းနဲ့ဟိုဒီဖိတ်တော့ရလားအကျောင်းဆိုင်မှုကြောင့်တညာခိုင်တက်တည်ပြီးတဲ့ဟိုအောင်ဆောင်အောင်လုပ်ရှိပါလေအဲဒီခါမှာဟိုအဲဟိုတော်တော်အမှားရရတယ်ပေါ့နော်ဆိုမဲ့ဆိုရင်အဲဒီအပြင်းဆုံးကိုယ်စက်လက်မှတ်ထိုးရခြင်းကဘောရလည်းဒီဒီနေပါဘူးဒီနေ့ကျအဲဒီဘောရဟိုဖတ်ချက်ထိုးရလဲပေါ့နော်ဒီကြံတဲ့ဟာအဲဒီစကားကြီးကိုခေါ်ရှိပါတယ်။ပြည်သူချင်းညီမအစ်ကိုချောင်းကြီးကကြက်ခံရတဲ့ဒီနိုင်ငံကြီးအကျဉ်းသားတို့အဖို့ဝင်ရပြည်သူခိုင်ဖို့တာကြီးရှိနေပါလား။အဲဒီကျတော့ကျေးဇူးနိုင်တယ်။ဒီမှာတင်းအောင်ပြည်သူကိုဆောက်ထိုးပြီးတော့ပုံမှန်ဘာနဲ့အမှတ်ဆိုပုံမှန်ကြက်ချက်တယ်အဲ့ဒါဟိုဆမ်းပါလေ။အခုဆိုင်ကြီးချလိုက်မှဆိုတော့ကြက်ခံပြီးရက်ကြီးဖို့တဲ့အဲ့ဒါအမထူရချစ်ပါရဲ့ဒါနဲ့အဲဒီစိတ်မပေါင်းလို့အဲဒီပေါ်ပင်နေတော့လက်မမထိုးပါဘူးသူပေါ်ပင်နေရင်ဒီလက်မထိုးရတယ်ဆိုတဲ့စကားလေးကဟောဒီမှာဆက်ဦးစီးကြီးမှာပြန်လာချစ်ပါရဲ့ဟောဒီရတော့မတရားဘူးနော်
ဥရွှေရဲ့ပါတီတာဝန်ထမ်းဆောင်ခဲ့ပုံအကြောင်းဒေါက်တာမေဝင်းမြင့်ကိုမတ်တိန်ဒီထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အခက်အခဲဆုံးအချိန်တွေမှာပါတီအတွက်မမမမတ်ရည်တည်ပေးခဲ့တဲ့ဦးအောင်ရွှေဟာနိုင်ငံရေးအရာအငင်းပွားဖွယ်ရာဆုံးဖြတ်ချက်တွေကိုချမှတ်ခဲ့ရသလိုစစ်ဆွေးရလက်ထက် NLD ရည်တည်ရှင်သန်နိုင်အောင်တာဝန်ယူခဲ့ပြီးအခက်အခဲတွေကိုလည်းကြော်လွှားဖြတ်ကျော်ခဲ့ရပါတယ်။ဒါပေမဲ့ပါတီခေါင်းဆောင်အဖြစ်ကအနားယူသွားတဲ့အချိန်မှာကွယ်လွန်တဲ့အထိပါတီကိုဝေဖန်ပုတ်ခတ်ပြောဆိုတာမျိုးတွေမရှိခဲ့တဲ့အကြောင်းပြပရောက် NLD အမတ်ဟောင်းတွေနဲ့မြန်မာအရေးဦးဆောင်လှုပ်ရှားသူတွေကတုံ့တက်ပါတယ်။မှတ်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင်။
ဦးအောင်ရွှေဟာအရင်1958ခုနှစ်အိမ်ဆောင်အစိုးရလက်ထက်တုန်းကဗိုလ်မှူးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးရှစ်လေးလုံးလူထုလှုပ်ရှားမှုနောက်ပိုင်း1988ခုနှစ်အောက်တိုဘာလ NLD ပါတီကိုစတင်တည်ထောင်ချိန်မှာဥက္ကဋ္ဌအဖြစ်တာဝန်ပေးရခံခဲ့ရပါတယ်။အဲ့ဒီအချိန်က NLD ပါတီရဲ့ဒုဥက္ကဋ္ဌအဖြစ်သူရဦးတင်ဦးအထွေထွေအတွေ့အမှုဒေါအောင်ဆန်းစုကြည်တို့ဖြစ်ပါတယ်။အာဏာသိမ်းစစ်အစိုးရက1990ခုနှစ်မှာဒေါအောင်ဆန်းစုကြည်ကိုနေအိမ်အကျဉ်းချုပ်ချပြီးပါတီကိုဖြိုခွဲဖို့ကြိုးစားချိန်ဦးအောင်ရွှေရက်တီဆောင်ရွက်မှုတွေမှာအငင်းပွားပွေရာတွေဖြစ်ခဲ့ပြီးပါတီဝင်အတော်များများကမကြေမနက်ဖြစ်ခဲ့ကြပါတယ်။ဒါပေမဲ့အခက်အခဲကာလ NLD ရက်တီနိုင်အောင်ဦးအောင်ရွှေလှုပ်ဆောင်ခဲ့တာကိုတော့အတိအမှတ်ပြုရမှာဖြစ်တယ်လို့1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပဲခူးတိုင်းပေါက်ခေါက်အမတ်ဖြစ်ပြီးအဝေးရောက်ညွန်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းလဲဖြစ်တဲ့ဒေါက်တာစိန်ဝင်းကပြောပါတယ်
။နိုင်ငံရေးအရပြောဆိုမှုတွေရှိကြမှာပေါ့မှားတယ်မှန်တယ်သို့တော်လည်းပဲတစ်ချိန်ကတာဝန်ယူပြီးတော့ခက်ခဲတဲ့ကာလကိုဖြတ်တောင်းဖို့အတွက်ပါဝင်ခဲ့တယ်ခေါင်းဆောင်ခဲ့တယ်ဆိုတော့ဂုဏ်ပုဒ်ဖို့တော့ကျွန်တော်တို့အများကြီးလေးစားပါတယ
်1990ခုနှစ်တွေတဝိုက်စစ်အစိုးရက NLD အပါအဝင်နိုင်ငံရေးပါတီတွေကိုအကြီးအကျယ်ဖိနှိပ်နေချိန်မှာ
ဥအောင်ရွှေရဲ့ဆုံးဖြတ်လှုပ်ဆောင်ခဲ့မှုတွေနဲ့ပတ်သက်လို့ထောင်900ကိုစေရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမြို့နယ်မဲဆန္ဒနယ်အမှတ်1ကရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဒေါက်တာတင့်စွေကအခုလိုတုံ့သက်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ဦးတင်ဦးတို့ဟိုပါတီကနေထွက်တဲ့ဆိုတဲ့စာမျိုးနောက်ကျွန်တော်တို့လူပြည်ပရောက်ပြီးတော့ဒီဆစ်စွာကိုစန့်ကျင်နေတဲ့အဲ့ဒီအမှတ
ကညီလာခံတည်ရမတည်ရကိစ္စမှာသူတည်ရဘက်ကဟိုဆုံးဖြတ်ပြီးတော့တက်ခဲ့တယ်အဲ့ဒီအရေးမှာလဲတင့်မြင့်ဆောင်90ဆိုတဲ့အဲနာအဖာနဝတကြီးညက်ချက်ကိုလက်ခံရေးကိစ္စမှာလဲအငင်းပွားပွဲအရေးကြီးတဲ့ဆုံးဖြတ်တဲ့ချက်တွေကိုချခဲ့ပါတယ်
ဒါပေမဲ့လည်း2008ခုနှစ်မှာ NLD ဥက္ကဋ္ဌအဖြစ်အနားယူခဲ့ခြင်းပါတီနဲ့ပတ်သက်လို့ဥအောင်ရွှေအနေနဲ့ဝေဖန်ပြောဆိုမှုတွေမလုပ်ဘဲတတိငိမ့်ငိမ့်ရက်တီခဲ့တာကိုတော့အတိအမှတ်ပြကြောင်းဒေါက်တာတင်းစွေကဆိုပါတယ်ဥအောင်ရွှေကွဲလွန်ချိန်မှာတော့အသက်69နှစ်အရွယ်ရှိပါပြီရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အရေးပါတဲ့ခေါင်းဆောင်ဥအောင်ရွှေအကြောင်းတစ်စီတစ်ဆောင်ကိုမန်အင်ဂျင်နိုင်ပြောပြသွားတာပါအခုဆက်ပြီးတော့မြန်မာအရေးစုနေကန်ကိုနားဆင်ရပါမယ်ရှင်ဖက်ရှင်ရှောက်လမ်းပေါ်ကကိုဟန်ပြမယ်တယောက်ဖြစ်အောင်မြင်ဖို့ဆိုရင်ရုပ်ရည်သာမကစိတ်ဓာတ်ရည်ရအရာကိုလုပ်ငန်းပိုင်းမှာပါကျွမ်းကျင်ပိုင်နိုင်ဖို့လိုအပ်ပါတယ်။ကိုဟန်ပြမယ်တူဟာသူတို့ကိုအားကြအတူယူမဲ့မိန်းကလေးငယ်တွေအတွက်စံပြဖြစ်စေခြင်းတဲ့အကြောင်း Talents and Models Agency ကိုထူထောင်သူဒေါက်တင်မိုးလင်းကပြောပါတယ်။မြန်မာနိုင်ငံရဲ့ Model လောကကိုတခစ်ဆန်းအောင်စမ်းဆောင်နိုင်ခဲ့သူဒေါက်တင်မိုးလင်းရဲ့ American ခီးစဉ်အတွင်းမှတ်အင်ဂျင်နိုင်က VOA Studio မှာဖိတ်ခေါ်ပြီးတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ကြုံတုံးကြုံကြိုက်သူတို့ဖိတ်ခေါ်ပြီးတော့နေခွင့်ရတဲ့အတွက်လည်းအများကြီးကျမတို့လည်းဝမ်းသာပါတယ
်ဝမ်းသာပါတယ်
ဟုတ်ကဲ့အဲ့တော့အခုမမိုးကဒီမြန်မာနိုင်ငံမှာဒီ model တင်တန်းလေးပေးနေတဲ့ခါကျတော့လက်ရှိဒီမြန်မာနိုင်ငံမှာဒီ model လောကပေါ့နီ model ဒီစီးပွားရေးလောကမှာရောအခြေအနေတွေဘယ်လောက်ထိဟိုတိုးတက်မှုတွေရှိနေလဲရှင်
မြန်မာနိုင်ငံရဲ့စီးပွားရေးလောကကတော့အရန်ကြီးလဲတိုးတက်တာမဟုတ်ပေမဲ့ဟိုဘယ်လိုခေါ်မလဲအလားအလာတွေအများကြီးရှိနေတဲ့စီးပွားရေးလောကပေါ့မျှော်လင့်ချက်တွေအများကြီးရှိတယ်။နောက်ပြီးတော့မျှော်လင့်လို့လည်းရပါတယ်။အချိန်နေအချိန်ခါကိုလိုက်ပြီးတော့အချိန်မရွေးချက်ချင်းကြီးအရန်ကြီးအောင်မြင်သွားနိုင်တဲ့စီးပွားရေးအခြေအနေမျိုးလို့လည်းလောကဖြစ်လာနိုင်တယ်လို့လည်းမမလို့ထင်ပါတယ်။ဒါပေမဲ့ဒါကတော့တိုင်းပြည်ရဲ့ငြိမ်းချမ်းမှုတွေနောက်ပြီးတော့အခြားသောနိုင်ငံရေးအခြေအနေလည်းဆိုင်တယ်လို့ထင်တာပေါ့နော်။ဒီ modeling ကတော့ခေတ်ကာလအခြေအနေပြောင်းလဲမှုနဲ့ကမ္ဘာကြီးကနော်ဟိုအရှေ့နောက်ကမ္ဘာရွာဖြစ်လာတဲ့ခါကျတော့ဒီ current ကြီးအားလုံးကတကမ္ဘာလုံးမှာဒါလှည့်ပတ်ပြီးစီးဆင်းသွားတာပေါ့နော်ဒီလိုမျိုးပုံစံနဲ့ modeling ကလည်းရှင်သန်လာတယ်နောက်ပြီးတော့ပုံမလေးတိုးတက်လာတယ်ပို့ပြီးတော့လည်းတွင်ကျလာပါတယ်မမွေးရဲ့တင်တန်းအကြောင်းကိုပြောရမယ်ဆိုရင်တော့ model တင်တန်းတစ်ခုလည်းမဟုတ်ပါဘူးအဓိကတင်တန်းကတော့ personal grooming ဟိုအတိပ္ပယ်ကတော့ကိုယ်ကြီးကိုယ်သွေးကိုတောက်ပအောင်ပုံမတောက်ပအောင်ညှင့်တင်တာပေါ့အဲ့တော့မိတ်ကပ်ပြင်တာအဝယ်စားဝတ်ရုံနဲ့ကိုယ်ကြီးကိုယ်သေးတောက်ပအောင်ညှင့်တင်တယ်လို့မမိုးကမတတ်မှတ်ထားဘူး။ဉာဏ်ပညာအတွေးခေါ်နောက်ပြီးတော့ဟိုစိတ်ထားနှလုံးသားပြီးတော့ပြန်လည်ပြီးအသုံးချနိုင်တာကိုယ့်ကိုယ်ကိုဘယ်လို present လုပ်မလဲ။ရုပ်အားဖြင့်မဟုတ်ဘဲနဲ့စိတ်အားဖြင့်အပြုအမူအားဖြင့်အတွေးခေါ်အားဖြင့်ဆုံးဖြတ်ချက်အားဖြင့်လူတို့အကျိုးပြုအားဖြင့်ဘယ်လိုမျိုးဟိုအသုံးဒီလောကပတ်ဝန်းကျင်ကိုကိုအောင်ကျိုးနဲ့အလှဆင်နိုင်မလဲပေါ့ဒါမျိုးကို personal grooming လို့တွက်တာဖြစ်ပါတယ်ဒါကြောင့်မို့လို့လူတွေက model လေးတွေအနုပညာလောကထဲမှာအောင်မြင်တဲ့သူတွေပေါ်ထွက်လာတော့ model တင်တန်းလို့တော့ဟိုအလွယ်ပဲပေါ့နော်နားလေထားကြတာပေါ့တကယ်တော့လေ model ဘာသာရက်ကတစ်စိမ့်တစ်ပိုင်းနဲ့ဖြစ်ပါတယ်69ရာခိုင်နှုန်းကတော့ကမ္ဘာလောကကြီးမှာအောင်ကျိုးပြုနိုင်တဲ့လူသားတယောက်ဖြစ်ဖို့ရည်ရွယ်ပါတယ
်ဟုတ်ကဲ့အဲ့တော့မမိုးတင်တဲ့အလိုမျိုးတွေပေးတဲ့အခါမှာရောဒီနိုင်ငံတကာနဲ့ရှင်ပြီးတော့မမိုးဒီလူငယ်တွေပေါ့နော်ဘလို့ပညာပေးတာမျိုးဒါမှမဟုတ် training ပေါ့နော်တင်တဲ့ဒီအဲ့ဒါမျိုးကြတော့ဒီနိုင်ငံတကာစံနှုန်းတွေနဲ့ညီကြတော့ဘလို့ဆောင်ရွက်လဲရှင
်အဓိကကတော့စိတ်ဓာတ်ပဲလေအလုပ်လုပ်မယ်ဆိုလို့ရှိရင်ဒီစိတ်ဓာတ်ကအရင်ရေးကြည့်တာလှုပ်လို့စိတ်လေ့ကျင့်လို့စိတ်နောက်ပြီးတော့မှတ်သားနိုင်လို့စိတ်အလေးလာနိုင်စွမ်းအားအတုံးချလိုစိတ်တိုင်းလိုတာကိုနောက်ပြီးတော့ကောင်းမွန်တဲ့ဟိုအတွေးခေါ်ကောင်းနေအဲ့အဲ့စိတ်တတ်နဲ့ကောင်းမွန်တဲ့အတွေးခေါ်ပေါင်းလိုက်ဖို့ပဲလိုတာဆိုဘယ်အလုပ်ပဲလုပ်လို့မမိုးကတင်တန်းမှာအဲ့ဒါကိုရင်တင်တယ် model line နဲ့တွားတွားပညာရေး line နဲ့တွားတွားစီးပွားရေး line နဲ့တွားတွားလူမှုရေး line ဘာသာရေးနိုင်ငံရေးဘယ် line နဲ့တွားတွားစိတ်တတ်ကိုရင်တင်တယ်ပြီးတော့လူတယောက်ရှိရမယ်လုပ်ငန်းခွင်ထဲမှာရှိရမယ်စီကံ ไอ้สิกันนี่นี่เส้นนี่ได้โรงงานคนเนี่ยมาอยู่และตุยดีมาเท่าเช่าสิกันเนี่ยตัวพี่รู้ไหมปลาลาปิญญาปอนะโมเดลลูกเมสุโมเดลปิญญาที่สั่งลูกเมสุที่สั่งปิญญาที่ต้องกูว่ามันรู้เงี้ยเส้นเนี่ยก็สิกันปิญญาเจ้าหนี้มาติดจ้าไปเกเรตุยกันปงซันเช่นต้องเจอกูมาหมดที่จะมีเงินทาร์ไปสิกันปิญญาโอเคสรุป
ที่มันมูไปไล่เด็ดตินแดงกันนี่ทลายลุยกาตัวมอเตอร์ตะคุเรมฮอบูที่ป้องสมบัติรู้แต่มือวันจังป้องสมบัติรู้วิมีรอเช่นแต่ไหนสุรอแล้วที่มันมูเสียทลายลุงเอรีมันมูสิลาจัดเจลุงเอปอมีตมีอมีตาวตัวเออาตาจัดเดียวปาตัวยาเลยเช่นตัวก็รอคิดแต่มาตัวเอปงซันว่าจะมาแข่งไหมเนี่ยปอนะตัวแต่นี่เดลุยเอาเงินนี่เดลุยจูซานนี่เดลุยเป็นลูกคนเป็นลูกสิทธิ์ เป็นลูกด้วยคนยังเป็นยานในจูซานนี่เดลเลสเอาตัวตีจันทร์ดีแต่นั่นแหละมามูนี่เนี่ยเลยโมเดลแต่นั่นลูกคนเราเลยมาดาวไปยังเลยสิโมเดลเป็นรูปเช่ามาโมเดลมาหูโมเดลเป็นรูปแฟชั่นวิสุทธิ์นี่เป็นรูปเช่าเดี๋ยวสุดท้ายแฟชั่นโมเดลแต่แม่กูยังรู้มุลูกกับป้าวันเจเน่มาตุ้มยานี่อ่ะตุ้มอยู่อะไรสันนิมุนาอยู่ไทยเดี๋ยวสุดแต่รู้โมเดลเลยเออมามูยังเต้นนั่งกูลาเต้เด็ดเต้นนั่นเต้นนั่นดูแลเนเปกันนะดีดีมา รูปเช่นสิจนะตัวเองนอกจากเจเนอเรชันเนี่ยตัวจีบอยู่ตัวดูรูปเช่นของจูซ่าเมสเร่รูปดีไอคอนไอดีอะไรรูปเช่นสิจนะบ่อุมาอเมซูปอนะจองซันซูจิมามูรูตัวซาบิโอจ้าตีเดียยันลีซามามูรูเอบัวมาดีอันนี้ต้องเซลงตัวจีบอยู่คนอายมีอายาเสียชีวิตที่คันสวยแต่ไม่เรียนยาเออตัวแฟชั่นโชว์เช่าเดมอร์ดอมาฮอกูแต่แม่มามูรูบัวเอรูมอร์ด
แต่สมมติว่าเทเลนส์มอร์ดส่วนนั้นไม่รู้ปีท่าอะไรไอ้สิ่งนั้นปีท่าจีกูมามูสิ่งที่ตีนั้นปีละปอนะตีนั้นปีละค่ะมาลุงเอริกูเออเป็นลูกสิกันตีนั้นปอนะอุมาอุมาเปียบอยู่เปียบไปลุยามละมามูสิยาวลายสุริยะเอาเงินเนี่ยแล้วจะเอาตัวเช่นลุงแล้วจะเอาชาพุยจ้ามามูก็เชื่อใจแล้วจะเดียวนี้เนี่ยส่งอุติถึงเดียวนี้เนี่ยดีแล้วเอาเผาเขียดพิเศษด้วยมามูเชื่อตัวนี้เป็นแบบนั่งมาลุมาบาลายเลยมามูด้วย
entrepreneurial โอ้อาเอ็นใส่ในเนี่ยปูเปียวในงานด้วยจูบอยู่ในในตัวเดียวเพียงจูซ่าที่การก็รอที่เต้นในที่การก็รอสิ่งเด็กของอาเนี่ยส่วนอาน้าเปียวที่ไม่ลงน้าในคันซาเปียวก้าวในประการนี้เปียวในงานยี่เว็บพิพิธกับว่ายี่เว็บ environmental เว็บพิพิธดีsocial responsibilityเว็บพิพิธดูเรื่องเกี่ยวกับเว็บพิพิธที่อาลงตัวอัลลัดเพียงเนี่ยลุงเอรีสโรลีแล้วมาเปียบีมาเปียบีมาตัวไหนเนี่ย
มาเมาส์เวนามาอามชีเวนเนี่ยดูเว็บพีพีไปตัวไหมเนี่ยนอกจากเลตโนบีไอเชียเลสเวคอวาร์บีไอเลยยันบีไอไอรูดบอลเนี่ยมามัวโอ้สิกันโยโอ้ดูบอลเนาะติยูฮยอนดันดิโอตัวลูกปีทาเจ็บไปโอเคเจ้าของเลยเจ้าของบอลเนาะไอรอเนี่ยมาในไงเนี่ยดีแฟชั่นดีโมเดลก็กูมามูรุสากิระทั้งกูเอชเอสชิคคุณเนี่ยนับไปมาโอ้บีโอไอรูเจเจลาระสุรอกู นี่ท่าบ่เนาะดีคือนี่นั่นเสียจอลารีสุดเลยเช่นนี้มาโอ้แต่แกตายได้ยังส่วนโอ้โมเดลล็อกก็เป็นรูนี่เลยเช่นแต่แกไปดูเจลาร์ดูเจลาร์เนี่ยมาปีนี่ท่านเนี่ยส่วนยังดูเจลาร์บ่มามูรุคิดตรงว่าส่วนเลชูยี่ตัวลุยยาเลชูยี่ตัวลุยยาเลยมีอะไรไม่ใช่ตัวลุยยูกายน่าไม่น่าจริงไม่สุราเวชีบีว่าแฟชั่นแม่โมเดลสุราก็โอ้แฟชั่นแม่ลุยเวก็จะโมเดลลุยเราไม่ขอได้จ่ายเดี๋ยวนี้ไอ้ลุยอันนี้บีว่าคู่ดีอันนี้นั่นเสียจอ collar. Kalidia through measurement would like your Miss Jane Duri, Nanganakama, or top model, Jaimori, Winjane, top scene, Winlare Duri. Now, Nama PM media loca, printing media loca, online media loca, and commercial loca, Lima, model, and Yai Winlari. Dilo sequence wine to light palare, Pamana, Chimes, model loca, Nama PM, a chain in Esmo, Yandu Della.
Okay.
Nanganakao, 2 pound number, 2 pound nine hour, that chini. Who sound of Mabono? The melody lo saying, I don't want to change all day. Yellow Mabba.
Okay. Alright, jilo osulai bono, the model the uma the nine anima so it through osulai alo model osulai the shirele through group net through the ramu pueri ma piara
mibasu.
Nima nine anga alo the model mao pelu chini shile.
Nima nine anga male tu yari ne tu yari seasonal show is shira abe. Or fashion week de shira abe. Now pelu kopezine ku loja abe. Bridal chain so le bridal moya di chain so moya di international fashion week nanganya designer ida time you see it. Now be nanganya time di de pejare show de le mamuru toare ma China toare Kuala Lumpur Asia Fashion Week Malaysia maluda so le ne di toro zarai toapi kere through nangay drin sari tanari kaunji bai ni male mamuru pagiare. Dina bai maro di neneli pubi chepian lare designer in yai polare designer association ishi lare so now bai soe detail pubi rama kabaye seminu chisan lare.
โอเคสุดท้ายที่จะพูดวิจัยด้วยเช่นไรเนาะยามาแฟชั่นยามากาชายามาเย่ดีทัวริสต์นี่พูดวิโดอะไรล่ะพูดกันว่ามีดูเทมาร์แฟชั่นเนี่ยโมเดลโลกาเลยทัวริสต์อย่างนี้เด่นเด่นอะไรโอเคแล้วนั่งยังไงก็ไปก้าวยามาไหนก็โมเดลที่ทุกสิ่งต่างๆเข้ามาทุกยี่เนี่ยทุกชีเนี่ยที่ก้าอาตาจะจีนไปด้วยอะไรเช่นยามารีก็อาตาอีกก้าวหนึ่งนับว่ายามลงเนี่ยผ่านบ่เนาะยามลงนี่เดียยามยามลงนี่เดียลีหูนั่นแหละคลีดีเนี่ยเต้าหนีจ้าลีนั่นเอ
ပညာရေးပဲဖြစ်ဖြစ်ဟိုတခုခုဟိုလောက်ကိုင်းဟိုတက်မွေးကြောင့်ဖြစ်တင်းရလည်းအရန်လွယ်ဆိုတော့အဲ့ဒါလေးတော့အပြုံးလေးတွေတို့သဘောကျကြကျန်တာကတော့ measurement နဲ့တိုင်းနေဆိုရင်တော့ဒီ high fashion model တယောက်ဖြစ်ဖို့တော့ရှားပါတာပေါ့ဟိုအရန်နဲ့ဆိုရင်မြန်မာအရက်ကဂျပန်နဲ့ level လောက်ပဲရှိတာလीအဲ့တော့ international 58 170 cm ကျော်မှဖြစ်မှာဆိုတော့170 cm အောက်လောက်များတယ်ဆိုတော့နည်းနည်းတော့ခက်တာပါဒါပေမဲ့အခုနောက်ပိုင်းကတော့လေဟိုအစာအာဟာရတွေနဲ့ဒီလူငယ်တွေရဲ့ generation ပြောင်းလာတော့အရန်ကို measurement တွေ height တွေ high fashion မှီလာတဲ့တွေလည်းအများကြီးရှိလာပါပြီ
အမျိုးသမီးတွေအတွက်အခွင့်အလမ်းနေမြန်မာနိုင်ငံမှာအများကြီးရှိသလားဘာဖြစ်လို့လဲဆိုတော့အရင်တော့ဆစ်ဆူရအုပ်ချုပ်ခဲ့တဲ့အချိန်ကာလကြီးရှိခဲ့တာဟုတ်အခုတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုပေမဲ့လည်းအခုမှအပြောင်းလဲရဆဖြစ်တော့လေဆိုတော့အမျိုးသမီးတွေအတွက်အခွင့်အလမ်းနေရောဘယ်လိုရှိလဲရှင
်အများကြီးရှိပါတယ်အခွင့်အလမ်းနေရဟိုမြင်တတ်တဲ့သူမြင်နိုင်တဲ့သူဆိုလည်းမြင်နေရတယ် opportunity ကိုအများကြီးမြင်နေရတယ်နောက်ပြီးတော့တတ်သိရှိတဲ့လူရဲရင်တဲ့သူခွန်အားတွေအများကြီးမွေးမြူနိုင်တဲ့သူဆိုလည်းရှေ့ကိုရောက်လာတာပဲဘလောက်ပဲပိတ်နေပါစေဖောက်ထွက်နိုင်တဲ့နီလန်းတွေကိုအမျိုးသမီးတွေကရှာချနိုင်တယ်သူတို့ကပက်ခက်လွဲသောလက်ကကဘာကိုအုပ်ဆိုးနိုင်မယ်ဆိုတော့ဒီစကားအတိုင်းပေါ့နော်ဟိုဒီကလေးတွေကိုသူတို့ကစင်နာစွာနဲ့ပက်ခက်ကိုလွှဲပေးနိုင်နေတယ်ဒီလက်နဲ့လည်းသူတို့ကအလုပ်တွေလည်းအများကြီးလုပ်နိုင်တယ်အများကြီးပေးတဲ့အခရာတင်နိုင်တာတွေရောဟိုကိုယ်တိုင်ကိုကြလုတ်ပြနိုင်နေရအများကြီးလို့အခုဆိုလို့ရှိရင်ခစ်ပြောင်းတာမပြောင်းတာလည်းမဆိုင်ဘူးအရင်စစ်စိုးကလက်ထက်မှာတဲ့ကူကမမလို့ကအရှင်တန်ကြီးပြင်းခဲ့တာပဲလीဒါပေမဲ့ကိုသွားခြင်းနဲ့လမ်းညာကိုရက်တည်ခြင်းနေတဲ့ဟိုနေပေကိုကိုရွေးချယ်ခဲ့တယ်ကိုပေါ့တီဆောက်ခဲ့တယ်အခုဒီမမလို့ထက်နောက်ထပ်10နှစ် generation နောက်ထပ်အနှစ်20နောက်ကျတဲ့ generation အနှစ်30 generation အခုတမီးတို့မမလို့ဒီမွေးဖွားထားတဲ့ကလေးတွေရဲ့ generation ဒါ10နှစ်တခါကန့်တက်မယ်ဆိုရင်တော့ generation 4ခုလောက်ရှိသွားတယ်။အမှားဆို40ကျော်သွားတယ်။သူတို့တွေဆိုရင်ပို့ပြီးတော့မှပါဝါတွေပို့ပြီးတော့ရှိလာတယ်။အခြေအနေလည်းပို့ပေးလာတယ်။ဒါကြောင့်မလို့အမျိုးသမီးတွေကဒီထက်ပို့ပြီးတော့လည်းခွင့်ရရနိုင်တယ်။ဒီထက်ပို့ပြီးတော့လည်းရှေ့တန်းရောက်နိုင်တယ်။ဒီထက်ပို့ပြီးတော့လည်းအောင်မြင်နိုင်တယ်လို့မမောပြောချင်ပါတယ်။ဟု
တ်ကဲ့။ကျေးဇူးတင်ပါတယ်ရှင်။
ကျေးဇူးပါရှင
်။ interview ပေးရတဲ့
ဒီရေကနေထုတ်လင်းပေးနေတဲ့မြမအရေးစွန်းွေကန်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအစ်စ်နာစင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာပြန်လည်ထုတ်လင်းချက်ကိုနာစင်နိုင်တာဖြစ်ပါတယ်ရှင်။ကျမတို့ရဲ့ VOA Internet ဆာမျက်နှာ bami.voanews.com ကနေပြီးတော့လည်း VOA ရဲ့သတင်းပတ်စင်ကဏ္ဍတွေကိုအချိန်မရွေးနာစင်နိုင်ကြပါတယ်ရှင်။မကြာခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့မြမပြည်ကပေးစာကဏ္ဍအစားခိုင်ထုအမှတ်တရအထူးအစီအစဉ်ကိုနာစင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာရှင်တနင်္လာနေ့မနက် VOA American တန်ရဲ့မနက်9နာရီထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုင်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ဒီဒုတိယပိုင်းအစီအစဉ်တွေမှာတော့နားဆင်နေကြမြမပြည်ကပေးစာကဏ္ဍအစားပြီးခဲ့တဲ့သတင်းဘက်ကကွယ်လွန်သွားခဲ့တဲ့ပြည်သူ့အဖြစ်တော်ဆိုတော့ခိုင်ထူးအမှတ်တရအထူးအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။တခါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
တမတော်ရဲ့သူ့ဘာသာသူယက်တီခွင့်ကိုမထိခိုက်တဲ့နိုင်ငံရေးအာဏာကိုလည်းမဲ့မော်လို့မရတော့အောင်ဖွဲ့စည်းပုံတွေကအချက်တစ်ချက်နှစ်ချက်လောက်ပြင်နိုင်အောင်ကြိုးစားဆင်ပါတယ်။ဒါအပြင်စီးပွားရေးတိုးတက်အောင်လုပ်ပြပြီ
းဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းမှန်ပေါ်ရောက်နေပြီလားဆိုတဲ့ဆွေးနွေးသုံးသပ်ချက်ကိုနှာစင်ကြရမှာပါ။အဲဒီနောက်ကဘာတလွားထူးခြားစံပြသတင်းပတ်စင်ကန်တာကိုလည်းထုတ်လွှင့်ပေးပါဦးမယ်ရှင်။ဒီလိုစီစဉ်တွေကမှအခုအရင်ဆုံးခိုင်ထူးအမှတ်တရအထူးစီစဉ်မအေးတနာကျော်စီစဉ်ပေးထားတာကိုနှာစင်ကြည့်ကြရအောင်ပါရှင်။
သူကိုကြိုလင့်ရင်ကိုလာမယ်လို့ဆိုရဲအစိုးရကြီးခိုင်ထူတယောက်ညှော်နေမဲ့သူတွေကိုစိတ်ချလက်ချထားသွားခဲ့ပါပြီနော်အေဂျင့်လာပါရဲ့ဘဝတစ်ခုကိုပိုင်ဆိုင်နိုင်ပါပြီဟိုအားလုံးဝိုင်းဝန်းဆူတောင်းပေးနေကြတာပါနိုင်ရေးကွန်ရှင်မှုအတင်းကိုတီထောင်ထားသူရုပ်ရှင်မင်းသားကျော်သူကခိုင်ထူတယောက်မြင်းမြတ်တိပုံကိုရောက်မြင်မှာမလွဲပေလို့သူ့ရဲ့လူမှုကွန်ရက် Facebook အစာမျက်နှာမှာရေးထားပါတယ
်ကျွန်တော်သဘောအရသိလိုက်တာတစ်ခုရှိပါတယ်ကိုခိုင်ထူရဲ့ကြံရက်တဲ့ခန္ဓာကိုယ်ဟာတီငိမ့်နဲ့ဝေဒနာကိုမေ့ထားနိုင်ခဲ့တယ်။ရုပ်နဲ့စိတ်ကိုခွဲခြားနိုင်ခဲ့တာဆိုတော့မြင့်မြတ်တဲ့ဘုံကိုရောက်မှမလွဲပါဘူး
။မြင့်မြတ်တဲ့ဘုံကိုရောက်နေဖို့ပဲသူ့ကိုချစ်တဲ့မိသားစုတွေတငယ်ချင်းအပေါင်းအသင်းတွေသူ့ရဲ့ပရိသတ်တွေကမျှော်လင့်နေကြတာပါ။ဒါကြောင့်ပဲအစိုးရကော်နီကကောင်းရာဘုံဘွားမှာသူတော်ကောင်းများနဲ့ဆုံတွေ့နိုင်ပါစေလို့ဆုတောင်းထားပါတယ်
။အားလုံးချစ်ကြခင်ကြတဲ့ဥခိုင်ထူဖိုးလေးဆုံးပြီတဲ့ရင်ထဲအလုံးမကောင်းဖြစ်ရပါတယ်။ဖိုးလေးနဲ့ခင်ခဲ့ကြတဲ့တက်တန်တစ်လျှောက်ဖိုးလေးရဲ့တွင်တင်ဆုံးမမှုတွေရင်းထဲမှာခံယူမှတ်သားခဲ့ရသလိုအတူယူစရာရှိတဲ့အမှုပညာပေါ်ထားတဲ့စိတ်ဓာတ်တွေကိုတင်ယူနိုင်ခဲ့ပါတယ်။အားငယ်သူနှိတ်ကြသူတွေပေါ်ကိုဖိုးလေးအမြဲပေးကင်းစွန့်ကြတဲ့စိတ်လေးဒါဖိုးလေးစီကအတူယူခဲ့တဲ့စိတ်လေးပါ။ဖိုးလေးရဲ့ရင်းထဲမကောင်းလိုက်တာဒီရက်ထဲဖိုးလေးကောင်းရာဘုံဘဝရောက်ဖို့ပဲဆူတောင်းနေခဲ့တာပါ။အမှုပညာပေါ်မိသားစုပေါ်တိတ်ကိုတောင်းကြည့်နေတဲ့ဖိုးလေးကောင်းရဘုံဘဝမှာသူတော်ကောင်းများနဲ့ဆုံတွေ့နိုင်ပါစေ
။ဘောကောင်းကံဝေတိန်ပြင်တွေကြောင့်တင်းသူမပြောပေါ်နိုင်အောင်ပါ။ဘာတောင်ကြောင်းလေးမင်းမောင်တော့ကတော့ငေးမောင်ရှိနေသလိုအာကဒဲသုံးသာထားရင်ခြေတဘုတ်တော်ရှိတယ်ခြေရဲ့ပြင်နာခြင်းလားနာခြင်းလားပျော်ရွှင်ခြင်းလား
ရဲရဲရင်ရင်သွားနေပါအဖိုးလေးကြီးအချိန်တန်တော့ရဲရင်စွာလိုက်ခဲ့ပါမယ်ဩဂတ်လ9ရက်နေ့မြမဆန်တော်ချိန်ညနေ 3:24 မိနစ်မှာကျမတို့ချစ်ရတဲ့အဖိုးလေးငြိမ်းချမ်းစွာကွယ်လွန်ပါပြီခိုင်ထူးလူမရှိတော့ပေမဲ့ချက်ထားရခဲ့တဲ့သချင်းတွေနဲ့အမြဲတမ်းသတိရနေမှာပါအဖိုးလေးကြီ
းတင်စားမော်ပြောသွားတယ်လို့ပါပဲလူသားတွေမကသတ္တဝါမှန်ရင်ဒီခီလန်တနေ့ရှောက်လန်းရစမယ်မို့လူသေးသွားပေမဲ့လည်းအသက်ရှိစဉ်သူဖန်တီးခဲ့တဲ့အမှုပညာကတော့ထာဝရအရှင်သန်နေမှာပါသူကိုချစ်ကြတဲ့အမှုပညာမောင်နှမတွေကမှသူ့ရဲ့ခွဲခွာခြင်းကိုလုံးဝကိုလက်တက်မခံနိုင်သေးတဲ့ပုံရေးကြပြောကြပါတယ် Facebook လူမှုကွန်ရက်စာမျက်နှာမှာတေးရီကိုနေဝင်းက
ခိုင်ထူးမင်းကိုတော့ငါမပြူနိုင်ဘူးကွာတရားပြတရားငါ့ကိုထားသွားခဲ့ကြတယ်အခုတော့မင်းမငါ့ကိုထားသွားတော့မှလားမင်းကခွင့်ပြုပါအောင်ဆိုရင်ငါတော့ခွင့်မပြုနိုင်ပါဘူး It's hard to leave more hard to say ခိုင်ထူးကိုပြန်ပေးပါအဲ့လိုကြီးခေါ်သွားဝင်တော့မပြူနိုင်ဘူးကွာပြန်ပေးဘယ်လိုစကားမျိုးတုံးပြီးပြောနိုင်မလဲကွာ
ခိုင်ထူးရဲ့နောက်ဆုံးအချိန်တွေမှာသူ့ကိုချစ်တဲ့သူတွေအားလုံးစိတ်တွေပူဆွေးဝေဒနာပြင်းပြင်းထန်ထန်မခံစားရဘူးဆူတောင်းပေးနေကြချိန်မှာကိုခိုင်ထူးတယောက်ကျမ်းမာတက်တာပြီးတော့တခြင်းတွေကိုဆက်လက်တည်ဆူနိုင်ပါစေဆိုတဲ့ဆူတောင်းနဲ့ခိုင်ထူးရဲ့ခက်တာတခြင်းကိုအမှတ်တရတည်ဆူပေးထားတဲ့ဗီဒီယိုနဲ့ကိုခိုင်ထူးကျမ်းမာရေးအတွက်အလူခံနဲ့အဆောင်းလိုင်းကတော့ဦးခိုင်ထူးလည်းဆုံးမသွားရောခဏဝင်မြောက်အမှုပညာရှင်ကိုခိုင်ထူးရေလို့အစချီပြီးတော့တက်မလွန်ကိုအမှားစကားပါပါတယ
်ခဏဝင်မြောက်တဲ့အမှုပညာရှင်ကိုခိုင်ထူးရေသွားနှင်တော်ဗျာနောင်ဘဝဆက်တိုင်းမှာလည်းဒီထက်အောင်မြင်ပြည့်စုံလို့ဘဝနေဝင်ခြင်းတွေဒီထက်လှပပါစေလို့ဆုတောင်းပါတယ်ကျွန်တော်ယင်တွေကအမှန်တန်သစ္စာဆိုပြောရဲပါတယ်မြမခစ်ပေါ်ဂီတကိုပိုင်တန်စင်သမားတွေတဲမှာကိုခိုင်ထူးတို့ဟာအကောင်းဆုံးတွေပါနောက်လူတွေမှီတယ်လို့မထင်ခဲ့သလိုကျွန်တော်ကိုရိုင်းကတော့ဝေးပါသေးတယ်အခုမှဒီစကားပြောတာမဟုတ်ဘူးဗျာအစ်မန်ကိုချစ်ကြသူတိုင်းရဲ့ယင်ထဲမှာထာဝရထင်ကျန်ရင့်နေတော့မှာပါကိုခိုင်ထူးရေကိုခိုင်ထူးတို့ကိုအားကြပြီးတော့အတူယူအတူခိုးခဲ့ပြီးကိုပိုင်တန်စင်သမားအဖြစ်ကျွန်တော်ရက်တည်ခဲ့သူပါဝမ်းနဲ့ချီးကွဲစွာနဲ့
စိတ်လည်းလည်းညာလာရိတ်စံအချစ်နှုတ်ခမ်းအနံ့တွေပူပွင့်ဖို့လေညော်သူကိုတန်တရာကျိုးရဲ့နောက်လွှားရဲ့နေတော့သရုပ်ကူလဲအောင်ကျင်းနာမဲ့အသေးရှိတဲ့အရာညွန်မဲ့ဆုံးဝါဇောပန်းမင်းလွင်ပုံးရဲ့နှွားရဲ့လွန်ကျွေပြီးမို့သိရသည်ဝါကောင်းမိုးနဲ့လန်လာခဲ့တော့ခတ္တာရဲ့
သူတည်းရင်မငိုပါဘူးလို့ဆုံးဖြတ်ထားတဲ့မိမိဝင်းဖေကတော့
ကိုခိုင်ထူးကွယ်လွန်သွားပြီးတဲ့အချိန်မှာဟိုစိတ်မကောင်းတဲ့စိတ်ဝမ်းနည်းတဲ့စိတ်နဲ့ဟိုသူနဲ့ကိုနဲ့ဟိုခင်မဆက်ဆံကြရတာကြီးအများကြီးပြန်တွေးကြည့်ပြီးတော့စိတ်ထိခိုက်ရပါရဲ့အဲ့တော့ကိုပြန်စဉ်းစားမိရဲ့ကိုခိုင်ထူးနဲ့ကိုရဲ့ဇာတ်ရဆက်ဆံရေးဖြတ်တန်းကြရတဲ့ဟာလေးကိုကျွန်မရဲ့ Facebook ဆောင်ရွက်နေပုံကနေပြီးတော့ဟိုရဖွင့်ထားရလေးရှိပါတယ်သူ့လေးစားဆောင်ပြတာခဲ့တယ်ရိုးရိုးတိတ်တိတ်ဆက်ဆံခဲ့တယ်သူလိုအပ်တဲ့အချိန်မှာဂရုတစိုက်လုပ်ပေးခဲ့ဘူးလေသူ့သချင်းတွေကိုလည်းနှစ်သက်စွာကြံစုခဲ့ဘူးလေသူကြံစုစည်စင်တာတချို့ရွေးပေးတာကိုတမိုးထားပြီးကြိုးစားပန်းစားတည်ဆုခဲ့ဘူးလေဂုံယူစွာနဲ့သချင်းတွေတူဖန်ပြီးခွင့်လည်းရခဲ့ဘူးလေခီးပေါင်းများစွာထွက်ကြအပွဲတွေဆူခဲ့ကြပူပါတယ်သူခိုင်းတာဆိုမငင်းခဲ့ဘူးပါအောင်မမအောင်ဆုံးမရဲ့စကားတွေနာခံဘူးပဲစေနာနဲ့ပြောတဲ့စကားတွေကြားဘူးပဲနောက်ဆုံးတွေ့ကြတဲ့အချိန်ကကြီးကြီးလင်းလင်းပျော်ပျော်ရွှင်ရွှင်ရှိခဲ့ကြတယ်မိလာတို့ကတွေ့ခဲ့တာနောက်ဆုံးပါပဲဒီမှမငိုဘူးလို့အမြဲတမ်းစဉ်းစားခဲ့တဲ့သူပဲမဲ့ငိုရတာပါပဲကိုကိုလေးကောင်းရပုံပွားမှာအေးချမ်းပါစေ
။ဝါဇောပန်းမင်းလွင်ပုံးညက်နှွရဲ့လုံးကျေပြီးမို့သိရသည်ဝါကောင်းမိုးနဲ့လန်လာခဲ့တော့ခတ္တာရဲ့သိရသည်ဝါကောင်းမိုးနဲ့လန်လာခဲ့တော့ခတ္တာရဲ့သိရသည
်မေရီလန်ပြည်အောင်စုအရှိစံမေရီလန်ပြည်နယ်မှာနေထိုင်နေတဲ့အစာရေးဆရာမမင်းငင်းကလည်းကိုခိုင်ထူးတာဝန်ကျပါတယ်တဲ့
ကိုခိုင်ထူးကစမလေးစားမြင်လို့ရတဲ့အဆိုရှင်တစ်ယောက်ဖြစ်ပါတယ်ဒါကြောင့်အခုဆုံးဖားသွားတဲ့အခါမှာနောက်ဆုံးရမယ့်ဘဝအထွေထွေမှာလည်းငြိမ်းချမ်းပါစေလောကအတွက်တာဝန်ရှိခဲ့သူကိုခိုင်ထူးရေလို့ဆုတောင်းပေးဖြစ်ပါတယ်ရှင
်လေကီရာသမားကိုနိုင်စော်ကတော့ဥခိုင်ထူးကွယ်လွန်ချိန်မှာပြပခီးစဉ်တစ်ခုနဲ့အမေရိကန်ပြည်အောင်စုကိုရောက်ရှိနေတာပါ
ตุกก็ลงเนี่ยสักคนนึงเนี่ยตัวเยเมงลาปวยกูอุไคตุตุเยตาลีเนี่ยตุลายอกชี้เนี่ยตัวเยเดบองลีกูตุเยเฟซบุ๊กสามเนี่ยนามาอ่ะแมตเตียเปลี่ยนตินทาไว้จนลีโมยกเนี่ยเฉยมาที่กูไคตุเยตะเรมิจาเนี่ยใส่ไม่กล้าพี่บิลูได้เฉยมาจนเทนได้จ้ะวะจนเทนได้จองนี้แล้วจนพัดจ้ะวะมั้ยจนเมงลาซองเตี่ยวขึ้นได้กูไคตุเนี่ยตุตาลีกูเปลี่ยนชาไปเลยจนสนิทแล้วอ่ะแมตเตียเปลี่ยนตินไปได้จ้ะวะอะคูတော့
18年当家的人是，路边伢些是哈，对伢些人啊，拄拄巴呗，今朝有人来嘛，不要嘛，对个，不开路，库嘛，这些在铺位那嘛话路，库嘞，今朝人嘛，阿妈底下啥子哩，钱也没搞嘞，那伊嘞来嘛，不能走路，什么刚撇开伢话嘞，这个差不多哈，小区嘞人家要多少个哩，都嘞，钱我们别人底嘞，这个平安哪样个话嘞路，就是伊啥话嘞，他多少少弄啥话嘞，路标啦嘞，个别些呀，小很熬夜。
看出出来，Facebook博客个家里过来为咩啊？只嘛嘞？看咩啊？多多少少了，第二个大大呢，边边慢慢拿场的呀嘞，都千里，这路路来来都天里啦，边边地价也差来着，随随硬硬又随来着，三年克路的么好，给他酒的么好，转盘路的么好，碉堡布的么好，六月不旺，上新呀，真土全差嘞，俺们龙湾。
ကိုခိုင်ထူးတန်းချင်းဆိုပြီးတော့Facebook ပေါ်မှာတွေ့ရတူရဲ့ပေးတဲ့ရဲ့ post လေးတခုမှာတော့အခုလောလောဆယ်မှာကွဲလွန်သွားပြီဖြစ်တဲ့ကိုခိုင်ထူးရဲ့တချင်းလေးတွေကရောတေးတူတေးဆိုသူရဲ့တကယ်တကယ်ဘဝတစ်ခုမှာတွေ့ကြုံခဲ့ရတဲ့အကြောင်းအရာတွေပေါ်မှာအခြေခံပြီးတော့ရေးဖွဲ့ထားတာတွေလည်းပါလိမ့်မယ်လို့တွေးမိပါတယ်။ဘာဖြစ်လို့လဲဆိုတော့တချင်းကသူ့ရဲ့တချင်းတော်တော်များများဟာကျွန်တော်တို့အား
ထွန်းစွာနဲ့ထိရှားခဲ့တဲ့သူ့ရဲ့အမှုပညာကသူ့ကိုချစ်တဲ့ပရိသတ်နဲ့အတူဆက်ပြီးတော့ရှိနေသွားမယ်ဆိုတာသချင်းတဲ့တယောက်သိသွားပါစေလို့ဆုတောင်းမိပါတယ်ရှင
်
မြန်မာပြည်ကပေးစာကန္တာအစာအထူးထုတ်လွှင့်ပေးခဲ့တဲ့ခိုင်ထူးအမှတ်တရအထူးအစီအစဉ်ဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ရမှာကဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံတက်ချက်ဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းမှန်ပေါ်ရောက်နေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကိုညီတင်ဆက်ထားပါတယ်ရှင်။
ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကနေပြည်တော်မှာမြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ် Forum on Myanmar Democratic Transition လို့နာမည်ပေးထားတဲ့သုံးသပ်ဆွေးနွေးပွဲတစ်ခုပြုလုပ်ပါတယ်။ဒီဆွေးနွေးပွဲကိုအစိုးရတပ်မတော်နဲ့နယ်ပယ်အသီးသီးကလူပုဂ္ဂိုလ်တွေလာရောက်ဆွေးနွေးကြပြီးနိုင်ငံတော်တိုင်ပင်ခံဒေါက်တာဆုကြည်ကလည်းအဖွင့်မိန့်ခွန်းပြောခဲ့ပါတယ်။ဒေါက်တာဆုကြည်ရဲ့မိန့်ခွန်းထဲမှာဒီမိုကရေစီပြုရင်ပြောင်းလဲရေးဖြစ်စဉ်ပေါ်ပေါက်အောင်သူတို့ဘယ်လိုကြိုးစားခဲ့ရတဲ့အကြောင်းပြောသွားပါတယ်။ဒါပေမဲ့လက်ရှိဒီမိုကရေစီပြုရင်ပြောင်းလဲမှုဖြစ်စဉ်ဘာကြောက်ပေါ်ပေါက်လာရတယ်လဲဆိုတာကိုတော့ထည့်ပြောမသွားပါဘူးဖိုရမ်မှာစစ်ပဲအုပ်ချုပ်မှုမှအရက်ပဲအုပ်ချုပ်ရေးတို့ဘ ਹੁ ဦးစီးစနစ်မှဈေးကွက်စီးပွားရေးတို့စစ်ပွဲမှသည်ငြိမ်းချမ်းရေးစီတို့စသဖြင့်ခေါင်းစဉ်တွေနဲ့ဆွေးနွေးကြပါတယ်ဘယ်လိုပဲဖြစ်ဖြစ်နှစ်ပေါင်း90ကျော်ကာလအတွင်း2016ခုနှစ်ရောက်မှဒီမိုကရေစီအသွင်ကူးပြောင်းရေးဘာကြောက်ပေါ်ပေါက်လာရတယ်လဲဘယ်အချက်တွေကြောက်လဲဆိုတာအရင်စမ်းသပ်ကြဖို့လိုပါတယ်ဒါမှသာဒီမိုကရေစီပန်းနိုင်ရောက်အောင်ငြိမ်းချမ်းတဲ့တည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုတည်ထောင်ရမလဲဆိုတာလမ်းစာတွေ့နိုင်ပါလိမ့်မယ်။အခုဒီပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်သမ္မတဦးသိန်းစိန်အစိုးရရွေးကောက်ပွဲကော်မရှင်ဟာ2015နိုဝင်ဘာမှာအထွေထွေရွေးကောက်ပွဲကြီးကျင်းပပေးမယ်လို့ကြေညာပေးခဲ့ပါတယ်။ဒါပေမဲ့အချိန်တစ်ခုအရောက်မှာရွေးကောက်ပွဲကိုတတ်မှတ်ချိန်အတိုင်းပဲလုပ်ပေးတော့မလို့လို့အချိန်ကိုပဲရွှေ့တော့မလို့လို့သွေးတူးဆန်းခဲ့ပါသေးတယ်။အဲ့ဒီအချက်အပါဝင်စီအနာရှင်တွေရှေးပိုင်းလောက်ကင်ဆောင်ရွက်သမျှလုံရက်တွေအပေါ်အခြေခံပြီးရွေးကောက်ပွဲကိုတကယ်ပဲလုပ်ပေးပါမလားလုပ်ပေးခဲ့ရင်ရောလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာပါမလားအဲ့ဒီရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့အစိုးရဖွဲ့ခွင့်ရပါမလားတကယ်ပဲအာဏာလွှဲပြောင်းပေးပါမလားစတဲ့စိုးရင်ပူပန်စိတ်ဝင်ခဲ့ကြရပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေရောနိုင်ငံတကာအတိုင်းဝိုင်းတွေကပါအာအတင်စရာရွေးကောက်ပွဲမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြတ်အသတ်နိုင်လွှတ်တော်ခေါ်အစိုးရတစ်ဖွဲ့အရင်အစိုးရကအာဏာလွှဲပေးဆိုတဲ့ဖြစ်စဉ်ကြီးတစ်ခုအေးအေးချမ်းချမ်းပေါ်ပေါက်လာခဲ့ပါတယ်။အဲ့လိုဖြစ်ပေါ်လာဖို့အကြောင်းအချက်အနည်းဆုံး၄ချက်လောက်ရှိနိုင်ပါတယ်။ပထမဆုံးအချက်ကတော့2015ခုနှစ်နှစ်စန်းပိုင်းမှာဖုန်ကြားရှင်ဦးဆောင်တဲ့တပ်ဖွဲ့တွေကိုးကန်တွေကိုဝင်ရောက်တိုက်ခိုက်တာပါ။နောက်ပိုင်းတက်မတော်ကနေမည်အများစုပြန်သိမ်းနိုင်ပေမဲ့အတိတ်အပြောက်အလွန်များပြီးအလွန်အထိနာတဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေဟာတက်မတော်စစ်ကောင်းဆောင်တွေရဲ့အိမ်ကြီးချင်းတရုတ်နိုင်ငံပေါ်ထားတဲ့သဘောထားပြောင်းသွားစေပါတယ်။နိုင်ငံတကာရဲ့ဝိုင်းဝန်းပိတ်ဆို့ဒဏ်ခတ်တာခံခဲ့ရတဲ့စစ်အာဏာရှင်တွေအတွက်တရုတ်နိုင်ငံဟာအဓိကမိခိုအားထားစရာနိုင်ငံဖြစ်ခဲ့ပါတယ်။တကယ်လို့များအရင်စစ်အာဏာရှင်ဟောင်းတွေနဲ့တမတော်ခေါင်းဆောင်တွေဘက်က1990ခုနှစ်တုန်းကလိုရွေးကောက်ပွဲရလက်ကိုအတိမတ်မပြုတ်ဆရာနာတိန်နာမျိုးတစ်ခုခုလုတ်ခင်ရင်နိုင်ငံတကာရဲ့ဝိုင်းပယ်တာတကြော့ပြန်ခံရနိုင်ပြီးတရုတ်နိုင်ငံရင်ဝင်ကိုထပ်ပြီးခိုလုံရဖို့ပဲရှိပါတယ်။အဲ့ဒီအချိန်တမတော်ကိုအကြီးအကျယ်အထိနာစေခဲ့တဲ့ကိုကန့်ဒေတာတွေဝင်ရောက်တိုက်ခိုက်မှုဖြစ်ပေါ်စေခဲ့တဲ့အတွက်နောက်ထပ်တရုတ်ကိုအားကိုဖို့ဆိုတာမဖြစ်နိုင်တော့ဘူးလို့ယူဆခဲ့ကြပုံရပါတယ်ဒီလိုနဲ့တက်မတော်ဟာ1990တုန်းကလမ်းကိုမလိုက်တော့ဘဲရွေးကောက်ပွဲကိုအတိမတ်ပြုလိုက်ရတယ်လို့သုံးသပ်နိုင်ပါတယ
်နောက်ထပ်ရေးကြီးချက်ကအာဏာရပြည်ခိုင်မျိုးပါတီအတွင်းအလွန်ကြီးမားတဲ့အကွဲအပြဲကြီးဖြစ်ပေါ်ခဲ့တာပါလွတ်တော်ဥက္ကဋ္ဌသီယဥရှိမန်ဦးဆောင်တဲ့အုပ်စုနဲ့သမရဦးသိန်းစိန်ဦးဆောင်တဲ့အုပ်စုနှစ်ခုကြားကပြိပခါဟာစစ်ဗိုလ်ချုပ်ဟောင်းနေကြားမှာအလွန်ကြီးမားတဲ့အကွဲအပြဲကြီးဖြစ်ခဲ့ပါတယ်ဒီအကွဲအပြဲကြောင့်ဒီခံမျိုးပါတီဟာရွေးကောက်ပွဲမှာတည်လို့မရတော့တဲ့အခြေအနေရောက်တည်အထိဆိုးရွားစေခဲ့ပါတယ်။ရွေးကောက်ပွဲမှာမတမန်မှုနဲတာကလည်း NLD ကိုအပြတ်သတ်နိုင်စေတဲ့အချက်ဖြစ်ခဲ့ပါတယ်။အဲ့လိုဖြစ်အောင်အဲ့ဒီချိန်ကသမရယုံဝန်ကြီးဦးစိုးသိန်းရဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေကိုဝင်ခွင့်ပြုလိုက်ခြင်းဟာလည်းအကြောင်းအချက်တစ်ခုအနေနဲ့ပါပါတယ်။
ဥတည်ဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတကာစောင့်ကြည့်အဖွဲ့တွေကြောင့်မသမာမှုလုပ်ဖို့လက်တွန့်သွားသလိုမသမာမှုလုပ်မယ်လို့ရည်ရွယ်ချက်ရှိခဲ့ရင်တောင်ပြည်ခံမျိုးပါတီအကွဲပြေးအောက်မှာဘယ်သူ့ကိုမသမာမှုလုပ်ပေးရမလဲရွေးလို့မရတဲ့အနေအထားဟာရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့အခြေအနေဖြစ်ပေါ်စေခဲ့ပါတယ်။နောက်ဆုံးတစ်ချက်ကတော့
NLD ကောင်းဆောင်တော်ဆန်းစုကြည်ရဲ့ရွေးကောက်ပွဲတနက်ပြူဟာမှန်ကန်မှုမဆုံးမနစ်စူးစမ်းမှုကြောင့်မဲပြတ်တဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်ရွေးကောက်ပွဲမှာ NLD မဲပြတ်တဲ့အနိုင်ရတမတော်ပကလေအတိမတ်ပြုခဲ့တဲ့အနေအထားဟာဒီမိုကရေစီအသွင်ကူးပြောင်းရေးစတင်ဖို့အခြေအနေပေါ်ပေါက်လာစေတာဖြစ်ပါတယ်။ဒီအကြောင်းချက်တွေကိုပြန်သုံးသပ်ကြည့်ရင်မြန်မာဒီမိုကရ
ို့စိတ်ပါလက်ပါနဲ့လမ်းဖွင့်ပေးလိုက်တာမျိုးလဲမဟုတ်ဘူးဆိုတာနားလေကြဘူးလူပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံမှာဆရာနာရှင်စနစ်နောက်ထပ်မပေါ်ပေါက်တော့ပါဘူးလို့အသေးချာအာမခံနိုင်တဲ့အခြေအနေမရှိသေးသလိုရှေ့လျှောက်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအဆင်ပြေပြေသွားနိုင်တော့မှာပဲဆိုပြီးစိတ်ဒုံဒုံချလို့မရနိုင်သေးတဲ့အနေအထားမျိုးဖြစ်နေပါသေးတယ
်။ဒီအတွက်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီပန်းနိုင်ဖြောက်ဖြောက်ပြူးပြူးသွားနိုင်ဖို့ဆိုရင်ပထမဦးဆုံးလုပ်ရမှာကအာနာရှင်စနစ်ပြန်ပြီးပေါ်ပေါက်လာနိုင်တဲ့အခြေအနေမျိုးကိုအရင်ရှင်းလင်းဖယ်ရှားပြစ်ဖို့ပါဒီအတွက်တမတော်ရဲ့သူ့ဘာသာသူယက်တီခွင့်ကိုမထိခိုက်တဲ့နိုင်ငံရေးအာဏာကိုလည်းမဲ့မောလို့မရတော့အောင်ဖွဲ့စည်းပုံတွေကအချက်တစ်ချက်နှစ်ချက်လောက်ပြင်နိုင်အောင်စူးစမ်းသင့်ပါတယ်ဒါအပြင်စီဝါရေးတိုးတက်အောင်လုပ်ပြပြီးအောင်မြင်တဲ့အစိုးရတရားဖြစ်အောင်ပုံဖော်သင့်ပါတယ်ဒီနှစ်ချက်အောင်မြင်အောင်အကောင့်ထဲပေါ်နိုင်မှသာငြိမ်းချမ်းရေးကိုလည်းတည်ဆောက်နိုင်မှာဖြစ်ပြီးနောက်ကျောင်းပြန်မလှည့်နိုင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းမျိုးကိုရောက်ရှိနိုင်မှာဖြစ်ကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဖူးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်ပါတယ်ရှင
်ဘောရှင်ကဒီပြည်သူစေုံနေမှာလူနာတွေကိုစေကုသဝန်ဆောင်မှုကောင်းကောင်းမပေးနိုင်တဲ့အပေါ်မှာဝေဖန်ပြောဆိုချက်တွေရှိတယ်လို့ပဲတစ်ဖက်မှာတော့ဒီအစိုးရစေုံနေမှာစေဝါစေပစ္စည်းမလုံလောက်တာဆရာဝန်သူနာပြုတွေအတွက်လောက်ခလာစားကအစအကျိုးခံစား권တွေအားနေတာတွေရှိနေပြန်ပါတယ်လူလူကြမ်းမာရေးအတွက်အခြေခံကြတဲ့ပြည်သူစေုံစေကံတွေအတွက်ဘာရီများလိုအပ်ချက်ရှိနေပါတော့လဲလာမယ့်အင်္ဂါနေ့ညပိုင်းတရားစီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမယ့်သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဓာတ်ရိုက်လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323852554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွားထူးခြားစံပြသတင်းများစီစဉ်နှาศင်ကြရအောင်ပါရှင
်။ဤကျင်းနိုင်ငံကိုင်ရီမျိုးတော်ကဖွေးအစားအသောက်အိမ်နိုင်ရာရောက်လိုက်ဖို့တဲ့ဝန်ဆောင်မှုအသစ်ပေးနေပါပြီ။အစင်သစ်စီတုဘူအစားအသောက်တွေတင်သွင်းမှုရောကြလာနေတဲ့နေရာမှာအစားထိုးတဲ့အနေနဲ့လှုပ်ဆောင်တာလည်းဖြစ်ပါတယ်။နိုင်ငံရေးစာရေးသူတဦးဖြစ်တဲ့အမတော်ဝတ်ဟာသူ့ခွေးတွေအတွက်ကိုယ်တိုင်ချက်ပြုတ်ကျွေးမွေးနေတာကနေအကြံရပြီးအခုလိုခွေးအစားအသောက်အိမ်နိုင်ရာရောက်ပို့ဆောင်တဲ့လုပ်ငန်းကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ဤချင်းကိုကြေတံပိုးကြားဆင်းလာမှုကြောင့်ရောဒီဘက်ကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အကောက်ခွန်တွန်းမြင့်ကောက်ခံမှုတွေကြောင့်ပါသွင်းကုန်ရောကြလာနေတာနဲ့ကုန်ပစ္စည်းဈေးတက်တာကိုတုံ့ပြန်မှုတစ်ခုအနေနဲ့အခုလိုမျိုးပေါ်ကြောင့်ပါချက်ပြုတ်ပြင်ဆင်ပြီးအစားအသောက်တွေကိုလိုက်လံပို့ဆောင်ပေးနေတာပါ။သူ့အနေနဲ့ဒီလုပ်ငန်းကအကျိုးအမြတ်ရပေမဲ့လည်းခွေးရည်ရဲ့ကျမ်းမာရေးကိုပို့ပြီးအလေးထားတယ်လို့တာရဝတ်ကပြောပါတယ
်စပနာယမစက်သိန်းတွေကိုမြေအောက်မှာတင်းတဲ့အလို့လျောက်စနစ်တစ်ခုကိုတုံးနေကြပါတယ်စပိန်ငါးဆီလို့ရတဲ့လုပ်ငန်းတွင်ကျနေတဲ့ပြုတ်ပြီမှာဆိုရင်စပိန်ရဖို့နေရာအခက်ခဲကခေါင်းခဲစရာပါအခုလိုအလို့လျောက်စပိန်ထားတဲ့နေရာတွေဟာဆိုရင်အများပြည်သူရပ်နားနိုင်ပြီးတော့မီတာ50ပတ်လည်နေရာမှာစပိန်နေရာ၄စီးရနာလို့ရပါတယ်အခုလိုစနစ်ကိုသုံးမယ်ဆိုရင်တော့ဆက်ပင်ရဖို့နေရာအခက်ခဲဖြစ်နေတဲ့လန်ဒန်နယူးယောက်ဘေကျင်းနဲ့အမ်စတာဒမ်လိုမြို့ကြီးတွေမှာပြဿနာတွေအများကြီးညွန့်နေသွားမှာပါ อีโคไซเคิลโนนำเมเปถ่าได้ดิสนิฮาตึ้งเซ็งยกชินอยู่เดะกะโลลุลิตะคูไม่ไล่ตาเนสะเป็งโกซวยอยู่ตัวบีเมออกเซตตะมีตาอะเหมอะลูอะเลี่ยวตึ้งเซ็งปีดาบายะนาโบเนเปลี่ยนอยู่โบเพียงๆ
2018年အတခုကိုအကောင်းဆုံးဖြစ်အောင်ဖန်တီးခြင်းတဲ့ဂျပန်ကုမ္ပဏီတစ်ခုဟာ2019ခုနှစ်ဂျပန်အစားဆုံးနဲ့နောက်ဆုံးပေါ်ကစားစရာတစ်ခုဖြစ်တဲ့ဖီဂျက်စပင်နာလက်လှည့်ကစားစရာလေးကိုအကြဆုံးလေနိုင်အောင်ဖန်တီးနေပါတယ်သူတို့ရဲ့ဖန်တီးတီထွင်မှုအရဒီလက်လှည့်ဖီဂျက်စပင်နာလေးဟာစနမနစ်နဲ့အထက်လေပတ်နိုင်ပြီးတော့ပုံမှန်ကစားစရာလေးတွေမှာတော့မိနစ်အနည်းငယ်ပဲလေပတ်နိုင်တာပါလ NSA ကုမ္ပဏီလက်ခွဲတစ်ခုကဖန်တီးခဲ့တာပါအလယ်မှာတန်လုံးလေးတွေထည့်ထားပြီးတော့လက်နဲ့လှည့်ရတဲ့ fidget spinner ဟာတချို့အကြောင်းတွေမှာစာတင်ကြားမှုကိုအနှောက်အယှက်ဖြစ်စေတဲ့အတွက်ပိတ်ပင်ထားပြီးတော့တချို့တွေကတော့စိတ်ဖိစီးမှုရောကြစေဖို့အတွက်ကစားကြတာပါဒီကုမ္ပဏီကထုတ်တဲ့နောက်ဆုံးပေါ် Saturn spinner ဟာဆိုရင်73မိနစ်35စက္ကန့်လဲခဲ့တဲ့အတွက်အကြဆုံးလည်နိုင်တဲ့ကစားစရာဖြစ်မယ်လို့ NSK Micro Precision Company ဥက္ကဋ္ဌကပြောပါတယ်
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုထွက်လွှင့်ပေးနေတဲ့အစီအစဉ်အစအစကိုကျွန်တော်တို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOA Internet စာမျက်နှာကနေတိုက်ရိုက်ဖန်ယူနားဆင်နိုင်သလိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း7နိုင်အထိတစ်ချိန်နဲ့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ခုတနေ့လာနေမယ့်ဖက်ထိတ်တန်းရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီလ်မြို့မှာဖြစ်တဲ့လူပြူလူမျိုးရေးဝါဒီတွေရဲ့စုဝေးပွဲမှာအကြမ်းဖက်ရုံးဝင်းဆန်ခတ်အခြေအနေဟာအကြမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖော်ဆိုချက်နဲ့ကိုက်ညီတယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်လူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကပြောပါရယ်။တံပြန်ဆန္ဒပြတဲ့လူအုပ်ထက်ကိုကားနဲ့မောင်းဝင်တိုက်တာဟာအမုန်းတရားနဲ့တူတန်အဆွဲတွေကတွန်းအားပေးတဲ့ရာဇဝတ်ကြောင်းလူရဖြစ်တယ်လို့ HR McMaster က ABC ရုပ်သံသတင်းဌာနနဲ့တနင်္လာနေ့တွေ့ဆုံမိန့်ခွန်းမှာပြောပါရယ်။စနေနေ့ကကားနဲ့ဝင်တိုက်တဲ့ဖြစ်ရပ်ကြောင်းအသက်32နှစ်အရွယ် Heather Hia ဆိုတဲ့အမျိုးသမီးတူသေဆုံးခဲ့ရပါရယ်။မြောက်ကိုရီးယားနဲ့တင်းမာမှုပိုတိုးလာနေတဲ့ Andre ရှိနေတဲ့နှင်းစင်လုံးနေကြောင်းအမေရိကန်တောင်ကိုရီးယားပူးတွက်စီရေးလေ့ကျင့်မှုလုပ်ဖို့ရှိနေချိန်မှာပဲအမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးဟာကိုရီးယားကျွန်းဆွယ်မှာရောက်နေပါရယ်။ဒီတင်ဘတ်တွင်အဲ့ဒီဒေသတွင်းကိုသွားတဲ့သူ့ရဲ့ခီးစဉ်ဟာမဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်တို့ကိုထပ်လောင်းအာမခံချက်ပေးဖို့ဖြစ်တယ်လို့အတွေ့အကြုံလွဲမှားတာတွေကိုတားဆီးဖို့တရုတ်နဲ့စစ်ဖက်ချင်းဆက်ဆံရေးတည်ဆောက်ဖို့ရည်ရွယ်တယ်လို့ပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့ဒ်ကပြောပါရယ်။ဤရွယ်နိုင်ငံရဲ့ပယ်ထိန်ထုတ်ကြီးအစီအစဉ်အတွက်ဗန်ဒန်ဝေပူသုံးရေးပြဋ္ဌာန်းတဲ့ဥပဒေချမ်းတရက်ကိုတင်းငွေနေကဤရွယ်လွှတ်တော်မှာအတည်ပြုလိုက်ပါရယ်။ဤရန်ဆိုရပေါ်အမေရိကန်ကတန်ခတ်ရေးယူမှုအသစ်တွေချလိုက်တာကြောင့်အခြေအနေတင်းမာနေချိန်မှာပဲဥပဒေမူကြမ်းကိုတခဲနဲ့ထောက်ခံမှုနဲ့အတည်ပြုလိုက်တာပါ။လက်ရှိအာဏာရအလူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌအောင်ဦးအောင်ရွှေဟာဩဂုတ်လ13ရက်နေ့ည 9:36 မိနစ်မှာကွယ်လွန်သွားခဲ့ပါပြီ။မြန်မာတပ်မတော်မှ1945ခုနှစ်ကစပြီးတာဝန်ထမ်းဆောင်ခဲ့သူဦးအောင်ရွှေဟာကွယ်လွန်ချိန်မှာအသက်69နှစ်ရှိပါပြီခင်ဗျာ။
တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ပြပြသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီအထိအစည်းအဝေးတွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.